မင်္ဂလာပါရှင်အင်တာနက်ချန်နယ်ရဲ့ပြည်တွင်းပြည်ပနည်းပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအသံလွှင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်တင်ဆက်ပေးသွားမယ့်သတင်းတွေကတော့ COVID-19 ကာလကိုဝင်ဆောင်မိခင်ထောက်ပံ့ကြေးကိုငွေဘိုင်း application ဖြင့်လျှောက်ထားနိုင်ဆိုတဲ့သတင်းစုချင်းငွေ3950ကျော်တန်ဖိုးရှိ Mobile Legion Banban Professional League မြန်မာ Season 5ကို August လတွင်စတင်ကျင်းပမယ်ဆိုတဲ့သတင်း Huawei အတွက် 5G chip တွေရောင်းချလိုတဲ့ Qualcomm ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်ပထမဆုံးသတင်းတစ်ပုဒ်အနေနဲ့ COVID-19 ကာလကိုဝင်ဆောင်မိခင်ထောက်ပံ့ကြေးကိုငွေပိုင်း application ဖြင့်လျှောက်ထားနိုင်ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်နေပြည်တော်ကောင်စီနယ်အပအဝင်ကျန်တိုင်းဒေသကြီးပြည်နယ်6ခုရှိကိုဝင်ဆောင်မိခင်များ COVID-19 ကာလကိုဝင်ဆောင်ထောက်ပံ့ကြေးရယူနိုင်ဖို့အတွက်ငွေပိုင်း application နဲ့လျှောက်ထားနိုင်ပြီဖြစ်တယ်လို့ August 17ရက်နေ့နက်ပိုင်းကနေပြည်တော်ပတ်ရရဲ့ဟိုတယ်မှာပြုလုပ်ခဲ့တယ်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝင်ကြီးဌာနမှပြုလုပ်တဲ့ COVID-19 ကာလကိုဝင်ဆောင်မိခင်များအားငွေကြေးထောက်ပံ့မှုအစီအစဉ်အရသတင်းမီဒီယာတွေကိုငွေပိုင်း application အတိပေးမိတ်ဆက်ခြင်းအခမ်းအနားပါအစီအစဉ်ရသိရပါတယ်ကိုဝင်ဆောင်မိခင်တွေအနေနဲ့ငွေပိုင်း application ကို Google Play Store နဲ့ Apple Store တို့မှာရယူက August 15ရက်နောက်ဆုံးထားပြီးတော့ပေးဖို့လျှောက်ထားနိုင်မှာပဲဖြစ်ပါတယ် COVID-19 ကာလထောက်ပံ့ခြင်းအဖြစ်ငွေ3000ကျပ်ကိုတစ်ကြိမ်ရရှိခံစားရမှာဖြစ်ပြီးတော့ငွေပိုင်း application နဲ့စည်ရင်ကောက်ယူခြင်းကာလကို August 1ရက်နေ့ကနေစက်တင်ဘာလ15ရက်နေ့အထိသတ်မှတ်ထားပါတယ်သတ်မှတ်ကာလအတွင်းကိုဝင်ရှိချောင်းကိုကျန်းမာရေးနဲ့အကစားဝင်ကြီးဌာနလက်အောက်ရှိဆေးရုံကျန်းမာရေးဌာနမှအထောက်အထားဒါမှမဟုတ်တရားဝင်မှတ်ပုံတင်ထားတဲ့ပုဂ္ဂလိကဆေးရုံဆေးခန်းများမှာကိုဝင်ရှိချောင်းအထောက်အထားတစုံတရာလိုအပ်မှာပဲဖြစ်ပါတယ်အကျိုးခံစား권ရှိတဲ့ကိုဝင်ဆောင်မိခင်ကိုယ်တိုင်တော်၎င်းဆွေမျိုးမိတ်ဆွေများနဲ့လူမှုဝန်ထမ်းဦးစီးဌာနရဲ့မိဖက်အသေးစားငွေကြေးလုပ်ငန်းအဖွဲ့တွေမှာ၎င်းငွေပိုင်း application တို့မှာ၎င်းဒေါင်းလောဒ်ရယူကစည်ရင်းပေးသွင်းမှုကိုနီးစပ်ရာလူမှုဝန်ထမ်းဦးစီးဌာနရုံးများမှာလူကိုယ်တိုင်အထောက်အထားနဲ့တမတ်ကာလအတွင်းစည်ရင်းပေးသွင်းကြရမှာဖြစ်တယ်လို့သိရပါတယ်ထောက်ပံ့ကြေးပေးဆောင်မဲ့အစီအစဉ်ကိုသက်ဆိုင်ရာကိုဝင်ဆောင်မိခင်တွေရဲ့ကိုပိုင်ပန်စင်၎င်းတို့နဲ့နီးစပ်ရာဘဏ်ကွဲတွေမိုဘိုင်းငွေလွှဲစနစ်နဲ့သက်ဆိုင်ရာရက်ွက်ကြေးရွာတွေမှာစုရက်သတ်မှတ်ပြီးတော့စနစ်၄မျိုးနဲ့ပေးဆောင်မှာဖြစ်တယ်လို့သိရပါတယ်ကိုဝင်ဆောင်မိခင်ဟာမိမိကြိုက်နှစ်သက်ရာအစီအစဉ်နဲ့လက်ခံရရှိနိုင်ဖို့ငွေပိုင်း application ဒါမှမဟုတ်နီးစပ်ရာလူမှုဝန်ထမ်းဦးစီးဌာနတို့မှာစည်ရင်းပေးသွင်းတဲ့အခါမှာမိမိနှစ်သက်ရာကိုရွေးချယ်လှူဆောင်နိုင်မယ်လို့သိရပါတယ်အခုထောက်ပံ့ကြေးအစီအစဉ်ကိုရခင်က2019-2018ကာလအတွင်းနှစ်ဆင်ပေးဆောင်ခဲ့တယ်ချင်းရခိုင်၊ကရင်၊ကယား၊နာဂကိုပိုင်အုတ်ချုပ်ခွင့်ရဒေသနဲ့အေရီတိုင်းဒေသကြီးတို့ရှိကိုဝင်ဆောင်မိခင်များပါရှိမှာမဟုတ်ဘဲနဲ့နေပြည်တော်ကောင်စီနယ်မြေအပအဝင်ကချင်ပြည်နယ်၊မွန်ပြည်နယ်၊မကွေးတိုင်းဒေသကြီး၊စကိုင်းတိုင်းဒေသကြီး၊နာဂဒေသမပါ၊မန္တလေးတိုင်းဒေသကြီး၊ရန်ကုန်တိုင်းဒေသကြီး၊ပဲခူးတိုင်းဒေသကြီးနဲ့တနင်္သာရီတိုင်းဒေသကြီးတို့ပါဝင်မှာပဲဖြစ်ပါတယ်ဆက်လက်ပြီးစုချင်းငွေ3950ကျော်တန်ဖိုးရှိ Mobile Legends Banban Professional League မြန်မာရန်ကုန် Season 5ကို August လတွင်စတင်ကျင်းပမယ်ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ် Mobile Legends Banban မှာ Mobile Legends Banban Professional League မြန်မာ Season 5ကို August 22ရက်မှာစတင်ကျင်းပသွားမယ်လို့သိရပါတယ်အဆိုပါပြိုင်ပွဲတွင်ရခင်ကျင်းပပြီးတော့ Season 4ရဲ့ Champion တွေနဲ့ထိပ်သီးအသင်းတွေဖြစ်တဲ့ Barmy Ghost ရန်ကုန် Gladi Ghost နဲ့ Los ရခင် Team Select ရှင်တို့ဟာတရားဝင်ဓာတ်ရိုက်ဖိတ်ကြားခံထားရပြီးတော့မြန်မာနိုင်ငံတဝမ်းမှာစိတ်ပါဝင်စားကြသူ e-sport အကစားသမားများလည်းပါဝင်ရှင်ပြိုင်ကြမှာပဲဖြစ်ပါတယ်ပြိုင်ပွဲတွင်စုစုပေါင်း American Dollar 54,900 မြန်မာကျပ်ငွေ3950ကျော်တန်ဖိုးရှိစုတွေကိုပေးအပ်သွားမှာဖြစ်ပြီးတော့ဗရမစုရရှိတဲ့အသင်းကို American Dollar 13,000မြန်မာကျပ်ငွေ195,000ခန့်ဒုတိယစုအတွက် American Dollar 6,000မြန်မာကျပ်ငွေ85,000ခန့်တတိယစုအတွက် American Dollar 3,000မြန်မာကျပ်ငွေ45,000ခန့်စီကိုအတည်တည်ချီးမြှင့်သွားမှာဖြစ်တယ်လို့သိရပါတယ်ပြိုင်ပွဲဝင်ရန်အတွက် August 16ရက်အထိစည်ရင်းပေးသွင်းနိုင်ပြီးတော့ League Qualifier လက်ရည်စစ်ပွဲစဉ်တွေကိုတော့ August 22ရက်မှာစတင်သွားမှာပဲဖြစ်ပါတယ်အရေးသွေးပြည့်မီတဲ့အသင်း၈သင်းမှာပုံမှန်ပွဲစဉ်တွေကို September 12ရက်ကနေစတင်ပြီးတော့ရက်သတ္တပတ်၄ပတ်တိုင်ကစားရမှာဖြစ်ပြီးတော့ထိပ်ဆုံး၆သင်းမှာ October 31ရက် က်ကနေနိုဝင်ဘာလ၁ရက်အတွင်းရှုံးထွက်ပွဲစဉ်တွေကိုဆက်လက်ကစားမှာဖြစ်တယ်လို့သိရပါတယ်။ MPL MMF 5အကြောင်းနဲ့စီးရင်ပေးသွင်းရမယ့်အချက်လက်များတရိပ်ထုတ်လွှင့်သွားမယ့်အချိန်တွေအကြောင်းအသေးစိတ်ကိုတော့ Mobile Legend Banban မြန်မာရဲ့တရားဝင် Facebook စာမျက်နှာဖြစ်တဲ့ www.facebook.com/mobilelegendsgamemyanmar/ ဝင်ရောက်ကြည့်ရှုလေ့လာနိုင်ပါတယ်။အဆိုပါပွဲကို presenting sponsor အဖြစ် Telinor မြန်မာ official smartphone partner အဖြစ် Oppo မြန်မာ mobile legend ဘန်ဘန် game တီထွင်ဖန်တီးသူ Montron နဲ့ပွဲ season ဆောင်ရွက်သူ Gamecast Network မြန်မာတို့ကနေပါဝင်ပံ့ပိုးပေးသွားမှာဖြစ်တယ်လို့သိရပါတယ်။နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့ Huawei အတွက် 5G chip တွေရောင်းချလိုတဲ့ခွက်ကွန်းဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။ American က Huawei အပေါ်ကုန်သွယ်ရေးပိတ်ဆို့မှုက chipset ထုတ်လုပ်ရေးကိုပါထိခိုက်လိုက်ပါတယ်။ Huawei by HiSilicon Kirin processor ထုတ်လုပ်ဖို့ chip company TSMC ကိုတားဆီးထားပါတယ်။ဒါကြောင့် Huawei ကအသစ်ထွက်မဲ့ Mate 40 series phone ဟာ Kirin processor အသုံးပြုထားတဲ့နောက်ဆုံးထုတ်ကုန်လို့ပြောထားပါတယ်။ Huawei အနေနဲ့အခြားကုမ္ပဏီတစ်ခုစီကနေအဆင့်မြင့် chipset ယူဖို့လိုနေပါပြီ။ American ကုန်သွယ်ရေးပိတ်ဆို့မှုကြောင့် processor chip တွေကုန်ဆုံးသွားပြီလို့ Huawei ကပြောထားပါတယ်။လာမယ့်အတွင်းကိုပိုင် Kirin chipset တွေကိုဆက်မထုတ်နိုင်တော့ဘူးလို့ Huawei CEO Reed Hoffman ကပြောထားပါတယ်။အခုဆိုရင်ကွက်ကွန်းက Huawei အနေနဲ့ 5G ဈေးကွက်ထဲဝင်ရောက်ဖို့ chip တွေရောင်းချခွင့်ပေးဖို့ American အစိုးရကိုစီရင်နေပါတယ်။ The Wall Street Journal ဖော်ပြချက်အရ Huawei အပေါ်ကုန်သွယ်ရေးပိတ်ပင်မှုက 5G ဖုန်းအတွက်လိုအပ်တဲ့အစိတ်အပိုင်းဝယ်ယူတာကိုမကန့်ကွက်ဘူးလို့ကွက်ကွန်းကပြောထားပါတယ်။ American chip ထုတ်လုပ်သူတွေကနိုင်ငံရခြားပြိုင်ဘက်တွေစီတစ်နှစ်ကိုဒေါ်လာ10ဘီလီယံစုံရှုံမယ်လို့သတင်းမှာဖော်ပြထားပါတယ်။တကယ်လို့ကွက်ကွန်းကကုန်သွယ်ရေးလိုင်စင်ရရှိပေမဲ့နိုင်ငံရခြားပြိုင်ဘက်တွေထက်တာလွန်ပါမယ်။ American အစိုးရ policy ကတရုတ်နဲ့အခြားဒေသ 5G chipset ဈေးကွက်ဝယ်စုအတွင်းသိတာတဲ့အပြောင်းလဲဖြစ်လာပါလိမ့်မယ်လို့ကွက်ကွန်းကပြောခဲ့ပါတယ်။အခုတင်ဆက်ပေးသွားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့ဤပညာသတင်းတွေကိုအင်တာနက်ဂျာနယ်ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်။အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပရိသတ်တွေအနေနဲ့လည်းကျန်းမာရေးနဲ့အကသဝန်ကြီးဌာနရဲ့လက်ညှိုးမှုတွေနဲ့အညီလိုင်းနာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ကျွန်မကတော့ဝီမြင့်မှုပါ။